ဝစ်ကွန်ဆင်ပြည်နယ်ကန်နိုရှန်မြို့မှာလူမဲမျိုးသားဂျေကော့ဘ်ဘလစ်ကိုလူမျိုးရာရှိကတနက်နဲ့ပစ်ခတ်မှုတွေလူမှုဆန္ဒပြမှုတွေကိုစနေနေ့မှလည်းဆက်တွေ့နေရပါတယ်။ကန်နိုရှန်မြို့မှာဒီသတင်းပတ်အစောပိုင်းတုန်းကဆန္ဒပြမှုတွေနဲ့မတည်မငြိမ်ဖြစ်ခဲ့တဲ့အတွက်ပြည်နယ်လုံခြုံရေးတပ်တွေချထားချိန်မှာပဲဒီလူမှုဆန္ဒပြမှုကိုဘလစ်ရဲ့မိသားစုနဲ့တက်ကြွလှုပ်ရှားသူတွေကစီစဉ်တာဖြစ်ပါတယ်။အသက်29နှစ်ရှိပြီဖြစ်တဲ့ဘလစ်ကဩဂုတ်လ23ရက်တနင်္လာနေ့တုန်းကသူ့သားသမီးငယ်တွေရှိမှပဲရဲကနောက်ကနေတနက်နဲ့ခုနှစ်ချက်ပြစ်ခတ်တာခံခဲ့ရပြီးခန္ဓာကိုယ်တစ်စိတ်တစ်ပိုင်းမလှုပ်ရှားနိုင်ပဲဖြစ်ခဲ့ရပါတယ်။ရဲတွေရဲ့ရက်စက်တဲ့လုပ်ရည်နဲ့ခွဲခြားဆက်ဆံခံရမှုအတွက်တနင်္ဂနွေလုံးဆန္ဒပြမှုတွေဖြစ်ပွားနေချိန်မှာလူမျိုးများစုနေထိုင်ရာမြို့ကလေးမှာအခုလိုဖြစ်ပွားခဲ့တာဖြစ်ပြီးတနင်္လာညမှာတော့မိရှုဖျက်ဆီးမှုတွေနဲ့တခြားအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့အပြင်နောက်တစ်နေ့မှာတော့ဆယ်ကျော်တက်တယောက်ရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြနေသူ2ဦးသေဆုံးခဲ့ရပြီး2ဦးဒဏ်ရာရခဲ့တာပါ။တနက်နဲ့ပြစ်ခတ်သူဟာအသက်18နှစ်အရွယ်ကယ်ရီဒန်ဟောက်စ်ဖြစ်ပြီးသူ့ကိုအခုရာဇဝတ်ပြစ်မှု6ခုနဲ့ဆွဲချက်တင်ထားပါတယ်။လူမဲမျိုးသားဘလစ်ကိုပြစ်ခတ်ခဲ့တဲ့ရဲအရာရှိကတော့စုံစမ်းစစ်ဆေးမှုလုပ်နေချိန်မှာခွင့်နဲ့နေနေရပါတယ်။